မြန်မာနိုင်ငံမှာ HIV AIDS ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်15နှစ်ဆက်တိုက်ကြာဆင်းလာတာကို AIDS ရောဂါတက်ဖြစ်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်ဟာ2000ပြည့်နှစ်ကပြန်ပြခြင်းအပြင် 2900 ရှိရာကနေပြီးခဲ့တဲ့2019ခုနှစ်မှာ 11000 ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူရေအတွက်ဟာလေ2000ခုနှစ်မှာဖျက်မြခြင်း 14000 ရှိရာကနေ2019ခုနှစ်မှာ 6900 အထိထပ်ဝက်ကျော်ကျဆင်းသွားပါတယ် HIV ရောဂါပိုးရှိသူရေအတွက်စုစုပေါင်းကတော့2014ကနေ2019ခုနှစ်ထိ၄နှစ်ဆက်တိုက်အပြောင်းအလဲမရှိဘဲဖျက်မြခြင်းအပြင်လူပေါင်း 22000 ရှိပါတယ် ERD စီးပွားရာရှိသူ HIV AIDS ရောဂါသည်ရေအတွက်ဟာလေ9နှစ်တွင်90ရာခိုင်နှုန်းကျော်တိုးတက်လာပြီး2010ပြည့်နှစ်မှာရောဂါသည်ရေအတွက်စုစုပေါင်းရဲ့14ရာခိုင်နှုန်းပဲ ERD စီးကိုရခဲ့ရာက2019ခုနှစ်မှာ66ရာခိုင်နှုန်းတိဆေးဝါးရလာတာကို UNAIDS ကိန်းဂဏန်းတွေကပြနေပါတယ် HIV AIDS ရောဂါတိုက်ဖျက်ရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဖြစ်ဖော်ပြထားတဲ့အထက်မှာအာနေဘီတိတ်ကိုရှုပ်ထွေးတဲ့ကျန်းမာရေးစနစ် Global Fund အဖွဲ့အပါအဝင်လူရှင်တွေကရမုံငွေတွေတည်တည်တတ်တာရှော့ချဖြတ်တောက်ပစ်တာနဲ့မြန်မာနိုင်ငံမှာလူသားအချင်းချင်းညှော်နေတာတွေပါဝင်ပါတယ်